မြန်မာပြည်မှာကြားပြတ်ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လိုပါတော့တယ်ရွေးကောက်ပွဲမွေးဆက်စည်းရုံးမှုတွေကလည်းအချိန်မြင့်လာနေပါတယ်နိုင်ငံတော်မှာရွေးကောက်ပွဲပေါ်လူစိတ်ဝင်စားမှုထူးခြားများပြားနေတာတွေ့ရတယ်လို့သုံးသပ်ကြပါတယ်အမျိုးကရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုစုံစမ်းမေးမြန်းထားတဲ့မတ်ခင်ပြည်တွေကပြောပြပေးပါလိမ့်မယ်မြန်မာနိုင်ငံမှာကြားပြတ်ရွေးက လက်လက်မဲဆန္ဒနဲ့၁၉နေရာအတွဲကျင်းပါတယ်။ကြားပြတ်ရွေးကောက်ပွဲအပေါ်မှာလူလူစိတ်ဝင်စားမှုကတော့အရင်ရွေးကောက်ပွဲတွေလောက်များတာမတွေ့ရပါဘူး။ဒါမဲ့လို့ရခိုင်ပြည်နယ်အမ်းမြို့နယ်မှာကတော့နိုင်ငံရေးပါတီကြီးတွေအကြိတ်နဲ့မဲဆွယ်နေကြတာနဲ့အမျှလူလူရဲ့ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုဟာလည်းအရင်အကြိတ်တွေမှာထက်တောင်ထူးခြားခြားပိုပြီးတော့အားကောင်းနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတဦးဖြစ်တဲ့ရခိုင်လူမှုကွန်ရက်ကကိုစရာကျော်ကပြောပါတယ
်။အမ်းနယ်ရဲ့ကျေးရွာတွေမှာကျွန်တော်ကြည့်ရတော့ဒီကြားပြတ်ရွေးကောက်ပွဲအပေါ်မှာလူလူစိတ်ဝင်စားမှုဒီ2015ကထက်ပိုပြီးတော့စိတ်ဝင်စားတယ်ဆိုရက်အနေထားတွေကိုတွေ့ရတယ်ခင်ဗျာသူတို့ကိုယ်တိုင်ဒီမဲဆင်းတွေကိုအခုကြိုးပြီးတော့မဲဆင်းတွေကတ်ထားပြီးရွာတွေမှာဆိုလို့ရှိရင်ကြောင်ညာဆိုင်ဘုတ်လေးတွေရှိတယ်အဲ့မှာတွားပြီးတော့ကြည့်နေကြတယ်ခင်ဗျာနော်အဲ့ပြီးတော့ဝန်ထမ်းတွေပေါ့နော်ဒီပြည်သူရေးတွေအားစဒီဟာကိုကိုယ်မဲဆင်းနာမည်ပါမပါကိုဒါဟိုမဲပေးနိုင်ဖို့တော့ကြိုတင်ပြီးတော့ဒါဟိုဝေးရဆိုင်ပြီးတော့ကြည့်နေတယ်ဆိုတဲ့ဟာတွေမြင်ရတယ်အဲ့ပြီးတော့ဒီမဲနဲ့ပတ်သက်ပြီးတော့ဘယ်လိုပြေးကြမလဲဟာဘယ်ဟာကိုကြိုက်တယ်မကြိုက်ဘူးပေါ့နော်သူတို့တွေအပေါ်မှာนี่ก็ช่วยနေကြတာလေမြန်မာချင်းအပြင်ဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုဒီလူထုဒီအားတက်ပြီးရရှိရဲဆိုတော့မြင်ရတယ်ခင်ဗျဟုတ်ကဲ့ပ
ါအခုရွေးကောက်ပွဲမှာအမ်းမျိုးနယ်မဲဆန္ဒနယ်ကနေပါဝင်ရှင်ပြိုင်မဲ့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကတော့သူ့ပါတီအနေနဲ့အမ်းမျိုးနယ်အတွင်းကမဲဆွယ်စည်းရုံးမှုတွေကိုတခြားပါတီတွေထက်အချိန်အများကြီးစောပြီးတော့စတင်လှုပ်ဆောင်ခဲ့တယ်လို့လူထုတွေရဲ့ထောက်ခံမှုအများပြားရထားတယ်လို့လည်းပြောပါဗျာ
ကျွန်တော်တို့ဒီအမ်းကိုရခိုင်မျိုးသားပါတီဒီရခိုင်တို့ရဲ့မျိုးရည်ပြတ်သတ်မှတ်တယ်။အဲဒီလိုပဲအားကိုကျွန်တော်တို့နိုင်ဖို့အတွက်တရားသူစစ်တွေကျွန်တော်တို့နိုင်ငံရေးအရေးကိုမြင့်မယ်လူထုသိအောင်လုပ်မယ်ဆိုရယ်တော့စနစ်တကျကျွန်တော်တို့ချင်းကပ်ပြီးမြို့ချောက်ပါတယ်။ဒါကြောင့်လည်းပဲကျွန်တော်တို့ပါတီရဲ့အကြီးဆုံးကိုလိုလိုစစ်ဖြစ်တဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌကိုဒီအမျိုးမှာတင်ပြီးမှကျွန်တော်တို့ရဲ့ဒုသားညီအောင်ကိုမြင့်လာဖို့ဗျာ။နော်အဲ့တော့ဒီအားရဲ့ပြန်ပွဲကိုကျွန်တော်တို့အလေးနဲ့ထားရင်အောင်မြင်ရမယ်ဆိုရယ်ရည်မှန်းချက်ထားရင်ဘာလို့ဆိုရင်2020မှာကျွန်တော်တို့ပါတီရဲ့ရည်မှန်းချက်ကိုကောင်းပြီပေါ့အဲ့တော့2020မှာမှန်းထားတယ်ဆိုရင်2020မှာရခိုင်ပြည်နယ်ကတာဖို့ဗျပြည်သူ့ဘက်တို့ကအယောက်အမျိုးသားလွတ်တို့ကဆယ်ယောက်အလုံး29ယောက်ကိုရောက်အောင်ယူမယ်ပြည်နယ်လွှတ်တော်မှာအမှတ်34နေရာနဲ့ရှင်းရဝန်ကြီးတခုရှိတယ်အဲ့ဒီ35နေရာလုံးကိုရခိုင်မျိုးသားပါတီရောက်အောင်ယူဒီလိုပဲကျွန်တော်တို့ယူဖို့အတွက်ဒီအန်ရွေးကောက်ဝေးဟာအမတန်အရေးကြီးတဲ့ကြိုတင်ပြင်ဆင်မှု၄နှစ်ဗျအမျိုးသားရဲ့လှိုင်းကိုကနေ့လူလူရဲ့ပူပေါင်းဆောင်ရွက်မှုက2020ရောက်ကိုရရမယ်ဆိုရက်နိုင်ငံရဲ့အခြေခံရေးမှန်းချက်ရှိတယ်။ဒါကြောင့်စနစ်တကျပြင်ဆင်နေပါတယ်
။အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့လည်းအမ်းမြူမဲဆန္ဒနယ်မှာအနိုင်ရဖို့အင်အားခိုင်မာသုံးပြီးအကြိတ်နယ်မဲဆွယ်စည်းရုံးနေတာပါ။လက်ရှိအနေထားမှာတော့နိုင်ငံရေးပါတီကြီးတွေအားလုံးကအင်အားအကြီးအကျယ်စိုက်ထုတ်မဲဆွယ်နေကြပြီးလူလူတွေကြားမှာလည်းပါတီတစ်ခုတည်းကိုပဲအားတာနေတဲ့ပုံမျိုးမတွေ့ရတာကြောင့်ဘဲပါတီအနိုင်ရနိုင်တဲ့ဆူရာကိုပြက်ပြက်သားသားခံမှန်းဖို့ခက်တဲ့နေရာတစ်ခုဖြစ်တယ်လို့ကိုစရာကျော်ကပြောပါတယ
်။အဲဒေဒီနဲ့မှတော့ပြောလို့တော့မရပေမဲ့2015ရဲ့ result ကိုရှိမယ်ဆိုရင်မဲဆန္ဒနယ်နှစ်ခုရှိခဲ့ခင်ဗျအမ်းမှာမဲဆန္ဒနယ်အမှတ်နှစ်ဖက်ချမ်းပေါ့အောက်ဖက်ချမ်းပြီး2015မှာ ANP ကအားကောင်းစွာနဲ့နိုင်ခဲ့တာတွေရှိပါတယ်ခင်ဗျ။အဲ့လိုမျိုးရှိတယ်။အဲ့ဒီလက္ခဏာအကြီးကြီးအပြင်ဒီအောက်ဖက်အချမ်းနေမှာမဲဆန္ဒနယ်အမှတ်နှစ်ဖက်ချမ်းမှာဒီရခိုင်မျိုးသားပါတီဘက်ကထောက်ခံတဲ့အပေါ်များရယ်ခင်ဗျ။ဒီအထက်ဘက်ပိုင်းဖြစ်တဲ့အမှတ်၄မဲဆန္ဒနယ်ဘက်အပိုင်းပေါ့နော်။စင်တန်းရင်သားနေတဲ့အချမ်းနေအဲ့ပေါ့နော်။ပို့ပြီးတော့ပါဒီကြီးရွာကြီးတက်များတယ်လူနေနေ။အဲ့ဘက်ချမ်းမှာကျတော့အဲဒီ NLD ကိုထောက်ခံတဲ့ဟာမျိုးတွေရှိတယ်။အဲချမ်းခိုင်ကိုထောက်ခံတဲ့ဟာမျိုးတွေရှိတာတွေ့ရတယ်ခင်ဗျ
။NLD အစိုးရလက်ထက်ပထမဆုံးအကြိမ်ကျင်းပမှာဖြစ်တဲ့ဒီကြားပြတ်ရွေးကောက်ပွဲဟာ NLD အစိုးရအတွက်လည်းစံသတ်မှုတစ်ခုဖြစ်ပါတယ်။တနစ်တာအစိုးရတက်တန်းကာလအတွင်းနိုင်ငံရေးစီးပွားရေးလူခွင့်ရေးနဲ့ငြိမ်းချမ်းရေးတည်ဆောက်မှုအပိုင်းတွေမှာ NLD အစိုးရအနေနဲ့အများမျှော်မှန်းသလောက်ထိထိရောက်ရောက်တိုးတက်လာအောင်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတဲ့ဝေဖန်မှုတွေကလည်းရှိနေတာပါရှင်။